မြန်မာနိုင်ငံမှာဒီမိုကရေစီနှီးချရွေးကောက်တင်မြောက်ခံထားရတဲ့လွှတ်တော်အမတ်တွေနဲ့တိုင်းဒေသအဖွဲ့အစည်းတွေအမြင်ကိုသိရဖို့အတွက်ဗြိတိန်နိုင်ငံကချီးမှုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တည်ထောင်ဆွေးနွေးပွဲကို April 9ရက်တောက်ကြနေ့မှာကျင်းပမှာဖြစ်ကြောင်းဗြိတိန်နိုင်ငံဆိုင်ရာကုလသမဂ္ဂယုံကချက်သပရင်းနေမှာသတင်းထုတ်ပြန်ပါတယ်။ဒီဆွေးနွေးပွဲကို Estonia, ပြင်သစ်, Ireland, Norway နဲ့ American နိုင်ငံတွေကကုလသမဂ္ဂကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပြီးပါဝင်ဆွေးနွေးမဲ့သူတွေကတော့အရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်တဲ့ဆိုင်းဆမ်ခန်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒေါ်စင်မအောင် ICG နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့က Richard Hosin နဲ့ကုလသမဂ္ဂမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့ဖြစ်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတိုးလာနေတာနဲ့အတူအခြေအနေတွေဆိုးဝါးလာနေပြီးဒေသရင်းတည်ငြိမ်မှုကိုရောနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ပါအန္တရာယ်ကြီးထွားလာနေချိန်မှာအခုလိုဆွေးနွေးပွဲကျင်းပဖို့လှုပ်လာတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းတက်ရောက်မဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံတွင်ကတိုင်းရင်းသားတွေနဲ့ပဋိပက္ခဖြစ်ပွားမှုတွေပေါ်မှာ February 1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ရက်ခတ်မှုတွေကိုဆိုင်းဆန်ခန်းကဆွေးနွေးတင်ပြမှာဖြစ်တယ်လို့ Federal Democracy ပြည်ရင်ထုတ်ပြန်ခဲ့တဲ့ CRPH ရဲ့ရှေ့ဆက်လှုပ်ဆောင်မှုတွေကိုဒေါ်စင်မအောင်ကဆွေးနွေးမှာဖြစ်ပါတယ်။ဒါအပြင်အာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ရဲ့လှုပ်ဆောင်မှုတွေကလည်းဒေသရင်းမှာသာမကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပါထိပါးစေမယ့်အန်ဒီယာရီနဲ့ပတ်သက်ပြီး ICG ကဆွေးနွေးသွားဖို့ရှိပါတယ်။တောက်ကြနေ့မြန်မာစံတော်ချိန်ည8နာရီခွဲနယူးယောက်စံတော်ချိန်မနေ့10နာရီမှာကုလသမဂ္ဂရုံးကနေဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတဲ့ဒီဆွေးနွေးပွဲအပြီးမှာတော့ဗြိတိန်သံတမန်ကြီးဘာဘရာဝုဒ်ဘတ်ကသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်။